ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကြားသဘောထားကွဲလွဲမှုတွေရှိနေတာကြောင့်လှုံ့ဆော်စီယုံရေးလုပ်သူတွေကနောက်တစ်ဆင့်ဆက်လုပ်မယ်လှုပ်ရှားမှုအတွက်ဆန္ဒခံယူပွဲကျင်းပဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ရပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းမှာစတင်ကျင်းပဖို့အစီအစဉ်မတိုင်ခင်နိုင်ပိုင်းလိုမှာဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဒီဆန္ဒခံယူပွဲကထိရောက်လေးနက်မှုရှိပါမလားဆိုတဲ့အချက်နဲ့မဲပေးမှုမလုပ်ခင်မှာဆန္ဒပြမှုမှာပါဝင်သူတွေကိုတည်တည်ချာချာညှိနှိုင်းဆွေးနွေးမှုမရှိခဲ့တဲ့အချက်တွေပေါ်မှာသဘောကွဲလွဲခဲ့ကြတာဖြစ်တယ်လို့စီယုံလှုပ်ရှားသူတွေကပြောပါတယ်။ဟောင်ကောင်ရဲ့2018ခုနှစ်ရွေးကောက်ပွဲမှာကိုစလေလောင်းတွေကိုတရုတ်အစိုးရကနေရွေးချယ်ပေးမယ်ဆိုတဲ့ကိစ္စအပေါ်ဆန္ဒပြသူတွေနဲ့ဟောင်ကောင်အစိုးရကြားဆွေးနွေးခဲ့ကြပေမဲ့လက်ရောမှုမရတဲ့အတွက်အခုလိုဆန္ဒခံယူပွဲလုပ်ဖို့အတွက်ကြေညာခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးပြီးဟောင်ကောင်အစိုးရကဒီမိုကရေစီရေးပြွင့်ပြောင်းလဲမှုကိစ္စတွေကိုပုံမှန်ဆက်လက်ညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကလူစီကားရလမ်းမကြီးတွေကိုပိတ်ဆို့ထားရကနေဖယ်ရှားပေးရမယ်ဆိုတဲ့ချွင်းချက်နဲ့ကန့်သက်ထားပါတယ်။ဒီချက်ကိုဆန္ဒပြခေါင်းဆောင်တွေကလက်မခံခဲ့ပါဘူး။တချို့ကတော့ဆန္ဒခံယူပွဲဟာအရေးပါတယ်။တလနီးပါးရှိနေပြီဖြစ်တဲ့ဆန္ဒပြပွဲမှာပါဝင်သူတွေအားလုံးရဲ့အသိအမှတ်ပြုမှုလိုအပ်တယ်လို့ပြောဆိုနေကြပါတယ်။အခုချိန်ထိတော့ဆန္ဒခံယူပွဲအချိန်ပြန်ပြီးတော့တတ်မှတ်မှားလားဆိုတာမသိရသေးပါဘူးခင်ဗျာ။